ဂရိနိုင်ငံမှာတော့တော်မီအချိန်ပြင်းပြင်းနဲ့ကူးစက်ခဲ့တာကြောင့်ဘီလောင်ကျွမ်းခဲ့တဲ့နေရာတွေမှာပျောက်ဆုံးနေသူတွေကိုဆက်လက်ဆောင်ပွင့်နေရာမှာသေဆုံးရသူအရေအတွက်က82ယောက်အထိတက်သွားခဲ့ပါတယ်။ရဖီနာမြို့တစ်ဝိုက်ကမ်းခြေဒေသမှာတနင်္လာနေ့ကစလောင်ခဲ့တဲ့ဒီတော်မီကြောင့်ပျောက်ဆုံးနေသူတွေကိုခေစဲရေးလူသားတွေကဒီနေ့အထိဆက်လက်ဆောင်ပွင့်နေကြရမှာအခုလိုသေဆုံးသူတိုးလာတာအပြင်နောက်ထပ်လူပေါင်း189ယောက်အထိလည်းဒဏ်ရာတွေရတာတယ်လို့အတည်ပြုထားကြပါတယ်။ဆက်လက်ပျောက်ဆုံးနေသူတွေရဲ့မိသားစုတွေအနေနဲ့လည်းအေသင်မြို့တော်ကအလောင်းတွေစုပုံထားတဲ့နေရာကိုသွားကြည့်နေကြခြင်းမှာအစိုးရတာဝန်ရှိသူတွေဘက်ကတော့တချို့အလောင်းတွေကဆိုးဆိုးဝါးဝါးမီးကျွမ်းနေပြီးဘယ်သူဘဝဆိုတာပြောနိုင်မှု DNA မျိုးရိုးဗီဇအထောက်အထားစစ်ဆေးဖို့လိုနေတယ်လို့ဆိုနေပါတယ်။အစောပိုင်းစစ်ဆေးတွေ့ရှိချက်တွေကတော့ဒီတော်မီကြီးကြောင့်အိမ်ပေါင်းအနည်းဆုံး300ပျက်စီးသွားတယ်လို့ဖော်ပြထားပါတယ်။ပြည်သူတချို့အနေနဲ့ကတော့ဒီတော်မီဆောက်လောင်ချိန်မှာအစိုးရတာဝန်ရှိသူတွေအနေနဲ့ချက်ချင်းကင်တွယ်ဖို့နောက်ကျခဲ့တာမို့အခုလိုမတရားမြန်မြန်ကြီးတော်မီကူးဆက်သွားခဲ့တာလို့မချင်မနှက်ပြောနေချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့လေးတိုင်နှုံးပြင်းထန်လုံခဲ့တာကြောင့်ဒီတော်မီကိုအမြန်ကြီးမှုခတ်သွားခဲ့ရတာပါလို့ပြန်ဖြေရှင်းနေပါတယ်။ဝန်ကြီးချုပ် Alex Express အနေနဲ့လည်းဒီတော်မီကြောင့်တိစုံတန်ရသူတွေအတွက်၃ရက်တာနိုင်ငံတော်ဝန်ထဲခြေကွက်မှုထိမှန်နေဖြစ်တနည်းလားတနည်းအင်္ဂါနေ့ကကြေညာထားခဲ့ပါတယ်ခင်ဗျ။